အောက်တိုဘာ10ရက်နေ့မှာစတင်မဲ2024ခုနှစ်ဘန်နာနေ့အတွင်းအမေရိကန်ပြည်ထောင်စုကဒုက္ခသည်တသိန်း2000ခွဲကိုလက်ခံဖို့သမ္မတဂျိုးဘိုင်ဒန်ကစက်တင်ဘာ29ရက်တောက်ချာနေ့ကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်။ကမ္ဘာကြီးမှာစစ်ပွဲတွေဖိနှိပ်မှုတွေမတည်ငြိမ်မှုတွေကြောင့်ဘယ်တော့မှမကြုံဘူးလို့အောင်နေရာစွန့်ခွာထွက်ပြေးရသူတွေအရေအတွက်ဒီစံချိန်တင်များပြားနေတာကြောင့်ဒုက္ခသည်တွေကိုလက်ခံရေးသမ္မတဘိုင်ဒန်ရဲ့တန်ဋိဌာန်ခိုင်းပါတယ်ဆိုတာပြသတဲ့အနေနဲ့ဒုက္ခသည်တသိန်းကျော်လက်ခံဖို့သမ္မတကလက်မှတ်ထိုးခဲ့တာလို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့ကြေညာချက်ထဲမှာကြေညာချက်မှာပြောထားပါတယ်သမ္မတအမေရိကန်လက်တင်အမေရိကန်နဲ့ကာရီဘီယံကျွန်းနိုင်ငံတွေကထွက်ပြေးလာကြသူတွေအမေရိကန်ပြည်တော်စုမှာအခြေချနိုင်ရေးအားထုတ်ဆောင်ရွက်မှုတွေကိုအစာပေါင်းများစွာတွန်းမြင့်သွားမှာဖြစ်ပါတယ်ဒါပြင်အာဖဂန်နစ္စတန်နဲ့ရိုဟင်ဂျာဒုက္ခသည်တွေလူခွင့်ရေးကိုကာကွယ်လှုပ်ရှားသူတွေဘာသာယုံကြည်ချက်ကြောင့်ဖိနှိပ်ခံရသူတွေလိင်တမှုကွဲပြားသူ LGBTQ+ အတိုင်းဝန်းကသူတွေလို့အထူးစိုးရိမ်စရာလို့သတ်မှတ်ထားသူတွေကိုပို့ပြီးတော့တိုးမြင့်လက်ခံဖို့အမေရိကန်အစိုးရကဆက်ပြီးအာယုံဆိုင်လှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောပါတယ်အမေရိကန်ပြည်ထောင်စုဟာဒုက္ခသည်တွေကိုအစဉ်တစိုက်လက်ခံကြိုးစားနေတဲ့တိုင်းပြည်ဖြစ်တယ်ဆိုတာကိုသမ္မတကပြသခဲ့တာဖြစ်တယ်လို့လည်းဝန်ကြီးဘလင်ကင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒုက္ခသည်ဆိုင်ရာဥတွေကိုတော့1980ခုနှစ်မှာအတည်ပြုပြီးတဲ့နောက်ပိုင်းအမေရိကန်ပြည်ထောင်စုကလက်ခံထားတဲ့ဒုက္ခသည်ပေါင်း3000ကျော်ကိုလက်ခံပြီးဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ